El Nino သမုဒ္ဒရာရေနွေးစီးကြောင်းနဲ့ဆက်စပ်တဲ့ရာသီဥတုဖြစ်စဉ်ကြောင့်အိန္ဒိယနိုင်ငံမှာ2018ခုနှစ်နောက်ပိုင်းမိုးရေချိန်အနည်းဆုံးရွာသွန်းခဲ့ပြီးပြီးခဲ့တဲ့ဩဂုတ်လဟာရာစုနှစ်တစ်ခုကျော်အတွင်းအခြားသွေးဆုံးကာလဖြစ်ခဲ့တယ်လို့အိန္ဒိယအစိုးရပိုင်းမိုးလေဝသဌာနကစနေနေ့တော့ထုတ်ပြန်ပါတယ်။ပြည်တွင်းထုတ်လုပ်မှုတန်ဖိုး3ထရီလီယံလောက်ရှိတဲ့အိန္ဒိယမှာစိုက်ပျိုးရေးမြစ်ချောင်းအင်းအိုင်နေနဲ့ရေတိုလောင်မှုတွေအတွေ့လိုအပ်တဲ့ရေပမာဏရဲ့80ရာခိုင်နှုန်းလောက်ဟာမုတ်တုံမိုးကနေရရှိတာဖြစ်ပါတယ်။အိန္ဒိယရဲ့စိုက်ပျိုးမြေတဝက်လောက်ကို10ရေမပေးနိုင်တဲ့အတွေ့မုတ်တုံမိုးဟာစိုက်ပျိုးရေးကဏ္ဍအတွက်ပိုပြီးအဓိကကျနေပါတယ်။မိုးရွာသည်မိုးရွာသွန်းမှုနေပါတဲ့အတွေ့တကြပဲဆန်တဲ့ဟင်းသင်းဟင်းရောက်တယ်လေအထွက်နေတာကြောင့်ဈေးတွေကြီးပြီးအထွေထွေစားတော့ကုန်ဈေးနှုန်းတွေတက်လာနိုင်ပါတယ်။မိုးရွာသည်ဖြစ်တဲ့ဇွန်လကနေစက်တင်ဘာလအတွင်းမိုးရေချိန်ဟာ2018ခုနှစ်နောက်ပိုင်းအနည်းဆုံးဖြစ်ပြီးဒီနှစ်မိုးရွာသည်မှာရွာသွန်းမှုဟာ400ခန့်နှုန်းရော့ချခဲ့တယ်လို့အိန္ဒိယမိုးလေဝသဌာန IMD ကဖော်ပြပါတယ်။ဩဂုတ်လဟာအချောက်သေးဆုံးဖြစ်ပြီးမိုးရွာသွန်းမှု36ရာခိုင်နှုန်းအထိရောကျခဲ့ပါတယ်။ဒါပေမဲ့လည်းစက်တင်ဘာလမှာတော့ပုံမှန်တက်73ရာနှုန်းပြန်ပိုလာခဲ့တယ်လို့ဆိုပါတယ်။အခုလိုမိုးကောင်းရေရှားအခြေအနေကြောင့်ကမ္ဘာစံအများဆုံးတင်ပို့တဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့အိန္ဒိယဟာပြည်ပစံတင်ပို့မှုတွေကတ်တက်လိုက်ရတယ်လို့ကျက်တုန်ီတင်ပို့မှုအတွက်လည်းအခွန်40ရာခိုင်နှုန်းတိုးတက်မှတ်လိုက်ရပါတယ်။ပဲတင်သွင်းမှုကိုတော့အခွန်ကင်းလွတ်ွက်ပေးလိုက်ရပြီးပြည်ပကိုတကြားတင်ပို့မှုပိတ်ပင်မှုအလားအလာတွေလည်းရှိနေပါတယ်။